ကာတာနိုင်ငံဒိုဟာမြို့ကကဗတ်ဖလာဘောလုံးပွဲတနင်္ဂနွေနေ့ပွဲစဉ်တွေမှာပြင်သစ်နဲ့အင်္ဂလန်တို့အနိုင်ရရှိကြပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားကြပါပြီ။တနင်္ဂနွေနေ့အစောပိုင်းပွဲစဉ်မှာပြင်သစ်ကပိုလန်ကို3-2နဲ့အနိုင်ရလိုက်ပါတယ်။တနင်္ဂနွေနေ့ပွဲမှာဂိုးသွင်းခဲ့တဲ့အဲ့ဒီအထက်ကပြင်သစ်အသင်းရှေ့တန်းကစားသမားအိုလီဗီယာဂီရော့ကတော့ပြင်သစ်မှာဂိုးအများဆုံးသွင်းနိုင်သူအဖြစ်စံချိန်တင်သွားပါတယ်။ပြင်သစ်အသင်းအတွက်နောက်နှစ်ဂိုးကိုတော့ကပလင်းမေဘယ်ကသွင်းယူခဲ့တာဖြစ်ပါတယ်ဒုတိယပွဲဖြစ်တဲ့အင်္ဂလန်နဲ့ဆီနီဂေါပွဲစဉ်မှာတော့အင်္ဂလန်အသင်းက3-2မရှိနဲ့ဆီနီဂေါအသင်းကိုအနိုင်ရလိုက်တာကြောင့်အာဖရိကအသင်းတွေကိုကမ္ဘာဖလားမှာမရှုံးဘူးတဲ့စံချိန်ကိုဆက်လက်ထိန်းထားနိုင်ခဲ့ပါတယ်အင်္ဂလန်အတွက်ဂိုးတလုံးသွင်းပေးခဲ့တဲ့နာမည်ကျော်ကစားသမားဟယ်ရီကိန်းအတွက်လည်းဒီနှစ်ကမ္ဘာဖလားပွဲမှာပထမဦးဆုံးဂိုးဖြစ်ခဲ့ပါတယ်တနင်္ဂနွေနေ့ကအနိုင်ရရှိကြတဲ့ပြင်သစ်နဲ့အင်္ဂလန်အသင်းတွေကတော့လာမယ့်ဒီဇင်ဘာလကွာတာဖိုင်နယ်မှာကစားကြရမှာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ရှုံးထွက်ပွဲစဉ်တွေမှာတော့ဂျပန်နဲ့ခရိုအေးရှား၊ဘရာဇီးနဲ့တောင်ကိုရီးယားတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။